မြန်မာနိုင်ငံတော်မှာဒေသတွင်ကိုဗစ်ကူးစက်မှုတွေဆက်ရှိနေပြီး stay at home ထုတ်ပြန်ထားတဲ့မြို့နယ်52ခုကျန်ရှိနေပါသေးတယ်။ပြီးခဲ့တဲ့နိုဝင်ဘာလ14ရက်မှာမန်လေးပညာရေးကောလိပ် DTC မှာသင်တန်းတက်နေသူတွေက19ဦးကိုဗစ်အဆုလိုက်ကူးစက်မှုရှိခဲ့ပါတယ်။အောက်တိုဘာလကပိုင်းတော့မန်လေးမှာရှိတဲ့မြို့နယ်10ခုကို stay at home သတ်မှတ်ချက်ဖြေလျှော့ပေးခဲ့ပြီးပြီးခဲ့တဲ့တောက်ကြာနေ့ကတော့နောက်တစ်မြို့နယ်ကိုထပ်မံဖြေလျှော့ပေးခဲ့တာဖြစ်ပါတယ်။အစီအစဉ်ပညာစာသင်ကျောင်းတွေကိုပြန်လည်ဖွင့်လှစ်ထားသလိုအစင်းမြင့်တက္ကသိုလ်ကောလိပ်တွေကိုလည်းပြန်လည်ဖွင့်လှစ်ဖို့အတွက်ကျွမ်းမိုင်နဲ့ပညာရေးဝန်ကြီးဌာနကပြင်ဆင်နေတယ်လို့သိရပါတယ်။ဇူလိုင်ကာကွယ်ဆေးထိုးနှံမှုအတွက်ကိုလည်းဒေသဆိုင်ရာရက်ကွက်လိုက်နှိုးဆော်ရီရှိနေတယ်လို့ဒေသခံတွေကပြောထားပါတယ်ခင်ဗျာ။